တရုတ်ဆိုကသာကိုရိုနာဗိုင်းရပ်စ်ရောဂါပိုးတဲ့အကြောင်းကိုအခုတည်းပိုးပြီးပုံမှန်လည်းလည်းချပြခဲ့မယ်ဆိုရင်အခုလိုကဘာတလောလူပေါင်းသိန်းနဲ့ချီတည်ဆုံးမှုကိုကာကွယ်နိုင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကဗိုလ်တဖူးနေမှာပြောပါတယ
် China could have prevented the deaths of hundreds of thousands of people
ကဘာတလောလူပေါင်းသိန်းနဲ့ချီတည်ဆုံးမှုကိုတရုတ်ကအကာအကွယ်ပေးနိုင်မှာဖြစ်တယ်လို့ကဘာစီးပွားရေးဆက်ဆိုင်တဲ့အခြေအနေကလည်းကျဲတဲ့နိုင်မှာဖြစ်ပေမဲ့တရုတ်ကဒါကိုဖုံးကွယ်ခဲ့ပါတယ်ဝူဟန်မှာစဖြစ်တာကိုတရုတ်ကဖုံးကွယ်ခဲ့ပြီးဒီဗိုင်းရပ်စ်ပိုးနမူနာတွေကိုဖျက်ဆီးပစ်ဖို့ January 3ရက်နေ့မှာတရုတ်အမျိုးသားချမ်းမာရေးဌာန NHC ကအမိန့်ပေးခဲ့ပါတယ်လို့ပြောသွားတာပါဒါအပြင်တရုတ်ဆိုအားဟာဒီရောဂါပိုးနဲ့ပတ်သက်ပြီးထုတ်ပြောတဲ့သူ့နိုင်ငံသားတွေကိုဖျောက်ပစ်ခဲ့ကြောင်းနဲ့အခုရက်ပေါင်း120ရှိလာပြီဖြစ်တဲ့အချိန်မှာတော့လူကိုမကူးဆက်အောင်တိထားတဲ့အချက်လက်တွေကိုမျှဝေဖို့ညှင်းဆန်နေစေပဲလို့လည်းပြောပါတယ်ဒီအချက်လက်တွေထဲမှာယောဂပိုးနဲ့သက်ဆိုင်တဲ့တိကျခွဲနေရတာတွေ၊ဓာတ်ခွဲကနမူနာတွေနဲ့2019ဒီဇင်ဘာမှာ COVID-19 လူနာအများပြားနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေလည်းပါဝင်ပါတယ်။ဒီယောဂစတင်တာနဲ့ပတ်သက်ပြီးအခြေတင်ပြောဆိုမှုတွေဖြစ်ပေါ်နေချိန်မှာပဲတနည်းအနေနဲ့ကတော့ဒီ virus ပိုးဟာသရုပ်နိုင်ငံ Wuhan ဓာတ်ခွဲကကနေလာတာဖြစ်ကြောင်းဝန်ကြီးပေါင်ပီယိုကပြောခဲ့တာပါ။ Coronavirus ကယောဂဖြစ်ပေါ်မှုအတွက် American အစိုးရကသက်တည်မပါဘဲတရုတ်ကိုပြစ်တင်ဆွဆွဲနေမှုဟာမှားယွင်းတယ်လို့အင်္ဂါနေ့မှာပဲရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကပြောကြားခဲ့တာပါဒါအပြင်ဒီချိန်ဟာကာယောဂါဒဏ်ကိုကဘာတလွားဆွဆွဝါဝါရင်ဆိုင်နေရခြင်းဖြစ်တဲ့အတွက် WHO ကရောတရုတ်နိုင်ငံကိုပါဒီလိုဝေဖန်ပြစ်တင်မှုတွေလုပ်ဖို့မသင့်တော်ဘူးလို့လည်းပြောပါတယ်